2028ခုနှစ်နိုဝင်ဘာလရေးဆုရှင်အဖြစ်အမည်စင်းတင်တင်ခံထားသူတွေထဲမှာဂျာမနီဝန်ကြီးချုပ်ဒုက္ခသည်ဆိုင်ရာကုလသမဂ္ဂမဟာမင်းကြီးနဲ့ထင်ရှားတဲ့နိုင်ငံကလူခွင့်ရေးရှင်တွေတူတို့လည်းပါနိုင်ရေးရှိတယ်ဆိုတဲ့ခံမှန်းချက်တွေထွက်ထားပါတယ်ဒီ3ဦးရဲ့ကိုယ်ရေးနောက်ခံအချင်းနဲ့နိုဘယ်ညဏ်ရေးဆုနောက်ခံတမိုင်းတချို့အပါအဝင်နိုဘယ်ဆုဆိုင်ရာအကြောင်းအရာတွေကိုတော့ခုချက်တော့သိကစူးစီးတင်ပြပေးထားပါတယ်ခင်ဗျာ
ကမ္ဘာမှာအထင်ရှားဆုံးတဲ့ဂုဏ်သိက္ခာကြီးမင်းလာတဲ့နိုဘယ်ဉာဏ်ရည်ဆုရှင်ဖြစ်ဘယ်သူတွေကိုအမည်စင်းတင်သွင်းထားလဲဆိုတာနော်ဝေးနိုဘယ်ကော်မတီကတရားဝင်ထုတ်ပြန်ကြေညာလို့မရှိပါဘူး။ဒါပေမဲ့နှစ်စဉ်ဒီလိုအချိန်ရောက်ပြီးဆိုရင်တော့ခံမှန်းချက်တွေထွက်လာလို့ရှိပြီးဒီနေ့အတွက်လက်ရှိအခြေတည်ခံမှန်းထားတဲ့ထဲမှာဂျာမန်ဝန်ကြီးချုပ်အင်္ဂလာမာကယ်၊ယူနီစီယာမဟာမင်းကြီးဖီလီပိုဂရန်ဒီနဲ့နိုင်ငံတကာလူခွင့်ရေးရှင်နေအမားကလူနီတို့ပါဝင်နေကြပါ။ဂျာမန်ဝန်ကြီးချုပ်ဖြစ်2005ခုနှစ်ကလေးကစလို့တက်တန်းလေးချိန်စက်တက်ရွေးကောက်တင်နောက်ခံထားရသူဝန်ကြီးချုပ်မာကယ်ဟာရွှေပြောင်းဝင်ရောက်သူတက်တန်းကျော်ကို2015ခုနှစ်မှာလက်ခံလိုက်တာကြောင့်ကမ္ဘာတဝန်းလေးစားအသိအမှတ်ပြုခံထားရတာပါအဲ့ဒီအချိန်ကဝန်ကြီးချုပ်မာကယ်ပြောသွားဘူးတဲ့အထက်မှာ
Sie muss ganz ehrlich sagen, wenn wir jetzt anfangen uns noch entschuldigen
zu müssen. ဘယ်လိုပြောရရင်တော့အရေးပေါ်အခြေအနေတစ်ခုမှာအကူအညီပေးဖို့အတွက်စင်ကြယ်ပေးပေးဝင်နေဆိုရင်ဒါကကျမရဲ့နိုင်ငံမဟုတ်ပါဘူး
ဝင်ကြိုမကဲဟာတချိန်ကအနောက်ဂျာမီဟမ်ဘော့ဂ်ပြည်မှာ1954ခုနှစ်ကဝေဖော်သူဖြစ်ပေမဲ့ငယ်စဉ်ဘဝကလေးကရှေ့ဂျာမီကိုရောက်သွားပြီးအဲ့ဒီမှာပဲကြီးပြင်းခဲ့သူပါယူဘဗီရဘာသာရပ်နဲ့ PhD ဒေါက်တာဘွဲ့ရထားသူဖြစ်ပြီးဂျာမီနိုင်ငံရဲ့ပထမဆုံးအမျိုးသမီးဝင်ကြီးချုပ်ဖြစ်တယ်လို့အရင်ကွန်မြူနီအရှေ့ဂျာမီမှာနေထိုင်ကြီးပြင်းခဲ့သူတွေကဝင်ကြီးချုပ်ပထမဆုံးဖြစ်လာသူပါအသက်60နှစ်အရွယ်အီတလီနိုင်ငံသားဖီလီပိုဂရန်ဒီကတော့2016ခုနှစ်မှာဒုက္ခသည်ဆိုင်ရာကုလသမဂ္ဂမဟာမင်းကြီးအဖြစ်ရွေးချယ်ခန့်အပ်ခံရပြီးဒုက္ခတဲ့ရေးနဲ့လူသားစာနာမှုဆိုင်ရာနိုင်ငံတကာပူးပေါင်းဆောင်ရွက်မှုလုပ်ငန်းတွေမှာနှစ်ပေါင်း30ကျော်လုပ်ကိုင်လာသူပါ။ကမ္ဘာတဝန်းကဒုက္ခတဲ့ရေးရဲ့အခြေအနေတိုးတက်ကောင်းမွန်စေဖို့အထူးကြိုးပမ်းဆောင်ရွက်သူဖြစ်ထင်ရှားပါတယ်။2019ခုနှစ်ကုန်ပိုင်းမှာဆိုမာလီယာနိုင်ငံကစာသင်ကျောင်းတစ်ခုကိုသွားတဲ့အချိန်မစ္စတာဂရန်ဒီကအခုလိုပြောသွားဘူးပါတယ်
။ These boys and girls around me are people that have grown up
ဒီရောက်ကြလေမင်းကလေးတွေဟာဒုက္ခသည်ခံနေမှာကြီးကြီးနေကြရသူတွေပါ။တကယ်မနဲ့အနေငယ်အတွင်းကသူတို့ကိုကျွန်တော်ပြောခဲ့သလိုပါပဲ။သူတို့တွေဟာဒုက္ခသည်တွေမဟုတ်တော့ပါဘူး။ UNHCR ကတိုးကောင်းတဲ့ရလကတော့ဒုက္ခသည်အဖြစ်ကနေသူတို့နိုင်ငံကိုပြန်သွားနိုင်ကြပြီဖြစ်တဲ့လူငယ်တွေကိုတွေးရတာပါပဲ
။မစ္စတာဂရန်ဒီဦးဆောင်နေတဲ့ UNHCR အဖွဲ့ဟာလည်းဒီနေ့နိုဘယ်ဉာဏ်ရည်ဆုအတွက်အမည်တင်သွင်းခံထားရနိုင်ခြင်းရှိတဲ့အဖွဲ့အစည်းတွေထဲမှာပါဝင်ပါတယ်။လူပုဂ္ဂိုလ်တဦးချင်းပါနေရရှိသူတွေနောက်ထပ်ခံမှန်းထားကြတာကတော့နိုင်ငံတကာလူခွင့်ရရှိနေအမားကလူနီပါအသက်40အရွယ်လေဗနွန်နယ်ပါပြည်ထောင်နိုင်ငံသူအမားကလူနီဟာနာမည်ကျော်အမေရိကန်မင်းသားဂျော့ချ်ကလူနီရဲ့ဇနီးတစ်ပြီးနိုင်ငံတကာမှာထင်ရှားတဲ့လူခွင့်ရဆိုင်ရာအမှုအခင်းအများအပြားကိုအော်အော်မြင်မြင်ကင်ကွယ်ဆောင်ရွက်ထားတာကြောင့်ထင်ရှားလာသူဖြစ်ပါတယ်လက်ရှိမှာကတော့ထောင်နံခုနှစ်စီချမှတ်ခံထားရတဲ့ဗိုက်ဒယ်သတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ရဲ့အမှုမှာလည်းဥပဒေအကြံပေးသူအဖြစ်ပါဝင်နေသူဖြစ်ပါတယ်တဲ့မလာနဲ့ဆက်ရှိရနေကြလို့တဲ့တတိယလူလောက်ခွင့်ဆိုင်ရာဆွေးနွေးပွဲတစ်ခုအတွင်းဒေါ်ဆန်းစုကြည်ကိုယ်တိုင်နိုဘယ်ဉာဏ်ရည်ဆုကိုလက်ခံရယူခြင်းတုန်းကပြောတဲ့မိန့်ခွန်းကိုပြန်ကူကပြီးအမားကူကြီးကပြောတော့ပါတယ
် If you look at the speech that Aung San Suu Kyi made when she received the Nobel Peace Prize she said I am
ချမမှာတချင်ကနိုင်ငံရေးချင်တာဖြစ်တဲ့အတွက်အခုဒီနေရာမှာရောက်နေတာပါလို့သူကပြောပါတယ်။နိုင်ငံရေးအချင်တာတယောက်ရှိတဲ့ဆိုင်တော့များလွန်စပါပြီလို့လည်းပြောပါတယ်။နိုင်ငံရေးအချင်တာတွေဘယ်နေရာမှာပဲရှိနေပါစေ၊ကုညီချဖို့လည်းနှိုးဆော်သွားပါတယ်။ဒီစကားတွေကအခုကျမတို့သူ့ကိုပြောရမယ့်စကားတွေဖြစ်ပါတယ်။သူ့အနေနဲ့ဒီမှုနဲ့ပတ်သက်ပြီးမှန်ကန်တဲ့လုပ်ရက်ကိုလုပ်မယ်လို့ပြောလိုက်တဲ့အကြောင်းပါ။ဘာကြောင့်လဲဆိုတော့သူပြောခဲ့တာတွေဟာသူများကရိုက်သွင်းလိုက်တဲ့အတွေးခေါ်ရင်မဟုတ်ဘဲသူကိုယ်တိုင်ခံယူခဲ့တဲ့ကိုယ်ပိုင်အယူဆတွေဖြစ်တာကြောင့်ပ
ါဒူဘယ်ဉာဏ်ရည်ဆုကိုစပြီးချင်းချင်းနဲ့1900ခုနှစ်ကနေ2019ခုနှစ်အထိဆိုရင်အမျိုးသား144ဦးအမျိုးသမီး48ဦးနဲ့အဖွဲ့အစည်း28ခုစုချင်းချင်းခံထားရပါတယ်ဒေါက်ဆန်းစုကြည်ကတော့နေရင်အကျယ်ကျကျနေတဲ့1990ခုနှစ်ကချင်းချင်းခံရတာပါဒီနေ့အတွက်အမည်စင်းတင်သွင်းထားတာလူပုဂ္ဂိုလ်216ယောက်နဲ့အဖွဲ့အစည်း135ခုစုစုပေါင်းအရေက331ရှိတာကြောင့်တမိုင်းတစ်လျှောက်ဒုတိယအများဆုံးအရေအတွက်ပါပထမအများဆုံးကတော့2016ခုနှစ်ကဖြစ်ပြီးအရေအတွက်386ရှိခဲ့ပါတယ်နှစ်စဉ်ချင်းချင်းတွေကြာစာပေဆိုင်ရာလူပဲစုကိုတော့ဒီနှစ်ချင်းချင်းမှာမဟုတ်ပါဘူးအကြောင်းကတော့ဒီစုကိုရွေးချယ်ချင်းချင်းနဲ့ Swedish Academy ရဲ့ရာသပန်အဖွဲ့ဝင်18ဦးတွေကတူးဖြစ်သူဒီနှစ်နိုင်ငံတော်ထင်ရှားတဲ့ယဉ်ကျေးမှုရေးရာဆိုင်ရာပုဂ္ဂိုလ်တူးဖြစ်သူ Jean-Claude Arnaud ဟာဒီမိုင်းမတော်မတရားလူမှုတွေနဲ့အမှုရင်ဆိုင်နေရတာကြောင့်ပါ နောက်နေ့မှာမှစာပေနိုဘယ်ဆုကိုနှစ်နှစ်စာပေါင်းချီးမြှင့်မယ်လို့ဆွီဒင်အကယ်ဒမီကပြောထားပေမဲ့လည်းမတည်ကြလာပါဘူး။ဒီသတင်းတစ်ပတ်လုံးမှာနိုဘယ်ဆုရှင်တွေကိုထုတ်ပြန်ကြေညာဖို့ရှိပြီးဒီကနေ့မှာစီပညာဆုအင်္ဂါနေ့မှာယူပဗေဒဆုနဲ့ဗိုလ်ဒူးနေ့မှာဓာတုဗေဒဆုတို့ကိုဆွီဒင်သိပ်ပံအကယ်ဒမီကကြေညာပါမယ်။အင်ဂျာယေးဆုကတော့တောက်ကြနေ့မှာနော်ဝေးနိုဘယ်ကော်မတီကကြေညာမှာဖြစ်ပြီးစီးပွားရေးဆုကတော့အောက်တိုဘာလ10ရက်နေ့မှာဆွီဒင်ဘဟုဗံကကြေညာမှာဖြစ်ပါတယ်ခင်ဗျာ။